အန်တီအပြစ်ရအပြစ်မရနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေအပါအဝင်တိုင်းဒေသနဲ့ကန်အဖွဲ့တွေအားလုံးလာမိတ်ပြောင်းစုငင်းကျဲမြူလာကန်21ရာစုပင်လုံးတတိယစည်းဝေးမှာတက်ရောက်နိုင်အောင်ဖိတ်ကြားဖို့မနေ့ကကျင်းပတဲ့ UPDGC အတွင်းမှုများအစည်းအဝေးမှာဆုံးဖြတ်ချက်ချခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကို UPDGC စည်းဝေးမှာဆက်လက်တင်ပြတော့မယ်လို့လည်းအဖွဲ့တော်ရှိသူတွေကပြောပါတယ်။ပြည်လုံးညီလာခံအတွင်းမှာဆွေးနွေးချက်တွေကိုကန့်သက်ထားတဲ့အခြေအနေကြောင့်ညီလာခံတုတ်ရင်းမှာတက်မတော်အပေါ်မူတည်နေတယ်လို့လည်းတိုင်းဒေသနဲ့ကန်အဖွဲ့တောင်းရှိသူတွေကပြောပါတယ်။ထိုင်းချီဆိုင်အဖွဲ့မြန်မာဝိုင်းစင်းတို့ကိုနာကိုင်းကတင်ပြပို့ထားပါတယ်ရှင်
။ပြည်တော်စုညီချင်းညီလာခံ23ရာစုပြည်လုံးတတိယအကြိမ်စည်းဝေးမှာတိုင်းဒေသနဲ့ကန်အဖွဲ့တွေအလုံးပါဝင်တက်ရောက်နိုင်အောင်ဖိတ်ကြားသွားဖို့ပြည်တော်စုညီချင်းယူဆွေးနွေးမှုပူးတဲ့ကော်မတီ UPDGC အသိမှုများစည်းဝေးမှာဆုံးဖြတ်ထားတယ်လို့ UPDGC အသိမှုဖွဲ့ဝင်မင်းစေယာဦးကပြောပါတယ်
ကျွန်တော်တို့အရင်ကကဒီဒီဒီစီဝေးမှာဆုံးဖြတ်နိုင်လို့အတွက်သူတင်ပြတဲ့တဘောမျိုးပါ။အဲဒါလက်နက်ကိုင်တွေကိုဖိတ်ကြားသွားမယ်ဆိုတဲ့အာမျိုးဖိတ်ကြားဘလို့ဖိတ်ကြားမယ်ဆိုတဲ့ဥစ္စာကတော့ UPDG ကဆုံးဖြတ်ပါလိမ့်မယ်။အဲဒီရှိနေတဲ့ဒီ PNL တွေကိုပါလို့ရတယ်။ကျွန်တော်တို့ကအရင်ဖွဲ့ကနေပြီးတော့ဒီဆိုဖိတ်ကြားမှုအတွက်ဘလို့စီရင်လဲဆိုတာ UPDG ကတော့ဘယ်လိုမှမနေကျွန်တော်တင်ပြရတယ်
တတိယကြိမ်မြောက်ကျင်းပမဲ့ပြည်တော်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံးစည်းဝေးကိုဇူလိုင်လ17ရက်နေ့မှာကျင်းပသွားဖို့သဘောတူညီမျှရရှိခဲ့တယ်လို့လည်းမင်းစေယာဦးကပြောပါတယ်။ဒီဆုံးဖြတ်ချက်တွေကိုလာမဲ့ပြည်တော်စုငင်းချမ်းရေးစုနေမှုပူးတွဲကော်မတီ UPDGC စည်းဝေးမှာတင်ပြသွားမယ်လို့သူကဆိုပါတယ်။ NCA ပြည်မရနိုင်သေးတဲ့မြောက်ပိုင်းမှာမိဖို့ဝင်တွေကိုဖိတ်ကြားသွားမယ်လို့မနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ UPDGC အသိမှုဖွဲ့ဆုံးဖြတ်ချက်ပေါ်မှာပြည်တော်စုငင်းချမ်းရေးစုနေမှုပူးတွဲကော်မတီ UPDGC ဒုဥက္ကဋ္ဌဖွဲ့ဝင်ဦးတူဝေကကိုလိုပြောပါတယ
်အများအားဖြင့်ဒီတိုင်းနေတာပေါ့နော်ဒါနဲ့ပြရတာကြတော့ကျွန်တော်တို့အဲ့ဒီဆုံးဖြတ်ရတော့ဒီဒီဒီကြာမှာဒီလိုရှင်နေကြတာဘယ်လိုနေတော့အဆင်ပြေပါလိမ့်တော့ရှင်နေကြပါမကြည့်ကြပါဘူး
လက်ရှိသမတော်နဲ့စည်ရေးတင်မှနေတဲ့တန်းလုံးမြောက်ရေးတပ်ဖွဲ့ TNL ရခိုင်အဖွဲ့ AA နဲ့ကုကဖွဲ့ MNDAA တို့ကိုလည်းဖိတ်ကြားသွားဖို့ဟာအစိုးရသမတော်နဲ့ညှိနှိုင်းသွားရမယ်လို့လည်းနိုင်ငံတော်တိုင်းပြည်ခံယုံညွန်ကြားရေးမှူးချုပ်ဦးစော်သေးကမီဒီယာတွေကိုပြောဆိုခဲ့ပါတယ်သမရောနဲ့လက်ရှိစည်ရေးပြည်ပခဖြစ်ပွားနေတဲ့တန်းဘလောင်တီအန်လီအနေနဲ့စိုးရကနေပြည်လုံးကြီးလာကံတက်ရောက်ဖို့ဖိတ်ခေါ်မယ်ဆိုရင်ပြည်ကောင်စုနိုင်ငံရေးဆွေးနွေးရေးညှိနှိုင်းမှုကော်မတီ FENCC တပ်ပေါင်းစုအနေနဲ့တက်ဖို့ဆုံးဖြတ်မှုတွေရှိနေတယ်လို့လည်းဒီအန်လီအဖွဲ့ကြံကြားရေးအရာရှိဘူမိုးတိုင်ကျော်ကပြောပါတယ်
ဒီအဖြစ်ဒီဝင်ရောင်းတော့တော်တော်ကြီးတယ်။အပြည့်အစုံအဖော်အားလုံးကပြည်သားလို့ရှိတယ်။အမှန်တကယ်ဆိုတော့ကျွန်တော်တို့ကဒီလိုရှိတယ်။ဒါတော့အားလုံးပေါင်းရင်းရေးပြီးတော့ဆွေးနွေးတာပြည့်ကျင်လာတော့တက်တာချက်တယ်ကွာ။အပြည့်အစုံအဖော်ကဒီလိုရှိနေတယ်မဟုတ်ဘူး။ဒီလိုရှိတယ်မဟုတ်ဘူး။ဆောတော့တမရောရဲ့ဘောသားပေါ်မှာလို့ပြောတော့
ပြည်ထောင်ဒုတိယကျင်းစည်းဝေးမှာအကြက်တဲဖြစ်စီခဲ့တဲ့ဓာတ်လူရေးကိုပန်ပြတန်းခွင့်ဆိုင်ရာကိစ္စရပ်တွေဖွဲ့မဆက်ရေးကိစ္စရပ်တွေကိုအခုအချိန်စည်းဝေးမှာဆွေးနွေးမှာမဟုတ်ပဲ23ရာစုပင်လုံးစည်းဝေးပြီးမှသာဆက်လက်ဆွေးနွေးသွားဖို့အစီအစဉ်ထားပါတယ်။တိုင်းနာရီကအဓိကကြတဲ့အချက်တွေဆွေးနွေးခွင့်မရပဲတန်တမှုရှိနေတဲ့အတွက်လာမယ့်ပင်လုံးညီလာခံသတိရစည်းဝေးဟာလည်းထူးခြားမှုမရှိနိုင်ဘူးလို့ဒီအန်အန်လေးဖွဲ့ကြံကြားရေးအရာရှိဘူမှုတာအိုက်ကျော်ကပြောပါတယ်။
ဒီကောင်လည်းတချို့ကလည်းအလူစမ်းတ်ချက်တွေရှိတယ်လို့ရှိမှပြန်ပါလို့ပဲဒီကောင်လည်းဖြစ်လာနိုင်တယ်။ဒီကောင်လည်းဆောင်းတဲ့ပူဆောင်မှုတွေမရှိတော့ဘူး
။မနေ့ကရှင်းမပြုလုပ်ခဲ့တဲ့ UPDGC အသွေးမှုအဖွဲ့အစည်းအဝေးမှာဆုံးဖြတ်ချက်15ခုချမှတ်နိုင်ခဲ့ပြီးဒီဆုံးဖြတ်ချက်တွေကို UPDGC အစည်းအဝေးတို့ဆက်လက်တင်ပြသွားမှာဖြစ်ပါတယ်။23ရာစုပြည်လုံးညီလာခံကပြည်တော်စုငင်းချမ်းရေးညီလာခံကိုတစ်နှစ်အတွင်းနှစ်ကြိမ်ကျင်းပဖို့ရည်ရွယ်ထားပေမဲ့လည်း2016ခုနှစ်မှာတစ်ကြိမ်2019ခုနှစ်မှာတစ်ကြိမ်သာကျင်းပနိုင်ခဲ့ပါတယ်။လာမယ့်23ရာစုပြည်လုံးညီလာခံမှာတက်ရောက်တင်ပြနိုင်ဖို့အတွက် NCO ပြည်ချက်လက်မှတ်ရည်သူထားတဲ့ဖွဲ့တွေနဲ့ကပေါင်ပိုင်းရှမ်းပြည်တပ်မတော် RCSSC နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP တို့ဟာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။